သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online, and on radio.
Mobile, online, and radio Burma, then ha SBS Myanmar bai ne tu shi ni da phit par ni. Tora shin mya che te mingla phya phya ne pi song daw mu cha ba sa khmyar.ဒီနေ့ August 21ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှာစတင်အံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကြော်ထုတ်အောင်ခေါ် Terror on ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့သူသေသနာအသစ်တစ်ခုအရကာကွယ်ဆေးနှစ်ကြိမ်ထိုးခြင်းက COVID-19 ကာကွယ်မှုကိုပိုပေးနိုင်တယ်ဆိုတဲ့ဆောင်းပါး CDM လှုပ်ရှားမှုမှာပါဝင်နေတဲ့မြန်မာသူနာပြုဆရာမတူရဲ့အတွေ့အကြုံများကိုမေးမြန်းထားတာနဲ့တာဝန်ခက်ကပေးပို့ထားတဲ့ငြင်းချမ်းရေးခီးစဉ်တွေကအိမ်ပြန်ချိန်မျှော်လင့်ချက်များဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆာဝေးပြည်နယ်မှာယောဂကူးစက်မှုအမြင့်ဆုံးကိုရောက်ရှိမြန်မာပြည်မှာတရက်ထဲ COVID-19 ကူးစက်ခံရသူ 3,000 ကျော်နဲ့150ကျော်သေဆုံးတာလီဘန်လက်ကမြောက်ပိုင်းဒေသ3ခုကိုအာဖဂန်တပ်တွေကပြန်သိမ်းပိုက်ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်
။ညူဆာဝေးပြည်နယ်ယောဂကူးစက်မှုအမြင့်ဆုံးကိုရောက်ရှိညူဆာဝေးပြည်နယ်သည်ဩစတြေးလျရဲ့နေ့စဉ်ကူးစက်မှုအမြင့်ဆုံးစံချိန်တင်ခဲ့ပြီးလူထုကြားကူးစက်သူအသစ် 125 ယောက်ရှိခဲ့ပါသည်။ virus ကြောင့်လူ3ဦးလည်းသေဆုံးခဲ့ပါသည်။သေဆုံးသူအသက်60ကျော်သည်ကာဝယ်ဆေးမထိုးထားသောသူနှင့်အသက်80ကျော်သည်ကာဝယ်ဆေးအပြည့်အဝရထားသူဖြစ်ပြီး Norman Hershey Greenwood HK တွင်နေထိုင်သူနှစ်ဦးစလုံးဖြစ်ပါသည်။အသက်60ကျော်အမျိုးသမီးတစ်ဦးသည်ဆေးတလုံးထိုးခဲ့သည့်ဆေးဦးမြောက်သေဆုံးမှုဖြစ်ပြီး Liverpool ဆေးရုံဖြစ်ပွားမှုနှင့်ဆက်နွယ်နေသောဒသမသေဆုံးမှုဖြစ်ပါသည်။ပြည်내ဝန်ကြီးချုပ် Gladys Berejiklian ကလူတွေကိုစီကံလိုက်နာဖို့ကိုတိုက်တွန်းနေပါသည်
။ The vast majority of people are doing the right thing.The vast majority of people get how important it is to stay home, and I receive messages every day from people who express their personal circumstances about how difficult it is, and it really breaks my heart hearing some of the stories. But the bottom line is they know they're doing it for the
right reasons. Lu Miazu ga aimane bo balaw yee chi de so da go ti bi ae da ga balaw khet khe de so da go tru ye ko pai a chi ni rwe go phaw pya de lu rwe si ga ni ni dai message rwe ya ti ya ba de.ဆလန်တချို့ကိုကြားတော့ကျမတကယ်ကိုစိတ်နှလုံးချေခွဲရပါတယ်။ဒါပေမဲ့အဓိကအချက်ကတော့သူတို့ကပိုကောင်းဖို့လုပ်နေတဲ့ဆိုတာသူတို့သိတယ်။ပြီးတော့ကျမတို့လူတိုင်းကိုမေတ္တာရက်ခံတာကပိုကြီးတဲ့ကောင်းကျိုးကိုစဉ်းစားဖို့ပါ။လူအနေငယ်ကသာအမှားကိုလုပ်နေကြပေမဲ့ဒါဟာဆိုးဝါးတဲ့အကျိုးဆက်တွေရှိနေပါတယ်။မြန်မာပြည်၌တရက်ထဲကိုဗစ်ကူးစက်ခံရသူ 3,000 ကျော်150ကျော်ထပ်မံသေဆုံးမြန်မာနိုင်ငံမှာတရက်ထဲ COVID-19 ကူးစက်ခံရသူ 3,000 ကျော်နဲ့ထပ်မံသေဆုံးသူ151ယောက်ရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဩဂတ်လ20ရက်နေ့ညမှာထုတ်ပြန်ပါတယ်ဒီစစ်ဆေးမှုကတော့အာဏာဖီဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဆေးရုံတွေဓာတ်ခွဲစမ်းသပ်ခန်းတွေမပါဝင်ပဲဆေးအုပ်စုလက်အောက်ခံတမတော်ဆေးရုံတွေအများစုမှာစမ်းသပ်စစ်ဆေးခဲ့တာမို့ယောဂကူးစက်မှုတိကျတဲ့ပမာဏအတိုင်းအဆကိုတော့မသိနိုင်သေးပါဘူး။ဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာပြီးခဲ့တဲ့24နာရီအတွင်းမှာဓာတ်ခွဲနမူနာ 11,238 ခုကိုစစ်ဆေးခဲ့ရမှာယောဂကူးစက်မှုအသစ် 3,900 ယောက်တွေ့ရှိခဲ့တာမို့ပိုးတွေ့နှုန်း 26.89% ရာဂိုင်းနှုန်းကျော်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းယောဂပြန်လည်ပြောက်ခင်းတက်တာလာတဲ့အတွက်ဆေးရုံကဆင်းခွင့်ရသူအရေအတွက်ကတော့4048ယောက်ရှိတယ်လို့ဆိုပါတယ်။တာလီဘန်လက်ကမြောက်ပိုင်းဒေသ3ခုအာဖဂန်တပ်တွေပြန်သိမ်းပိုက်အာဖဂန်နစ္စတန်နိုင်ငံကို တာလီဘန်တွေထိန်းချုပ်ခဲ့ပြီးရပိုင်အတွင်းမှာပဲအာဖဂန်မြောက်ပိုင်းကဒေသ၃ခုကိုအာဖဂန်အစိုးရဖွဲ့ဟောင်းကိုသစ္စာခံတဲ့တိုက်ခိုက်ရေးသမားတွေကတောက်ကြနေမှာပြန်သိမ်းပိုက်ခဲ့ပါတယ်အာဖဂန်မြောက်ပိုင်းဘက်လန်ပြည်နယ်မှာအာဖဂန်တပ်တွေပြန်လည်ထိန်းချုပ်ထားကြောင်းတာလီဘန်လိုလားတဲ့ဆိုရှယ်မီဒီယာတွေမှာလည်းဖော်ပြထားပါတယ်တာလီဘန်တွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေရဲ့ဒေသဆိုင်ရာအကြီးအကဲအဗ်ဒူလ်ဟာမစ်ကသူ့တပ်တွေဟာအနာကဒေသကိုပါတိုက်ခိုက်ဖို့သွားနေပြီဖြစ်ကြောင်းနဲ့ဘက်ကလန်ပြည်နယ်တစ်ခုလုံးကိုပြန်သိမ်းပိုက်မှာဖြစ်ကြောင်းသူတို့သိမ်းပိုက်ထားတဲ့နေမြေတစ်ခုဖြစ်တဲ့အင်ဒရပ်ကနေဗီဒီယိုနဲ့သတင်းစကားပါခဲ့ပါတယ်တာလီဘန်တွေဘက်ကလည်းအာဖဂန်တပ်တွေကိုပြန်တိုက်ဖို့သူတို့ရဲ့တပ်ဖွဲ့တွေဆီလွတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။နိုင်ငံကနေထွက်ပြေးသွားတဲ့သမ္မတဟောင်းအာရှပ်ဂါနီလက်ထောက်ကပထမဒုတိယသမ္မတအဖြစ်တာဝန်ယူခဲ့တဲ့အမရာလာရှာလစ်ကတာလီဘန်တွေကိုသူတို့ဇာတိပန်ရှီယာပြည်နယ်ကပြန်ခုခံမယ်လို့ပြောကြားပြီးမကြာမီရပိုင်းတွင်းမှာအခုလိုတာလီဘန်တွေကိုပြန်လည်တိုက်ခိုက်မှုတွေလှုပ်လာတာဖြစ်ပါတယ်။ယူဆဝေးတခြားရက်ဒေသများမှာကိုဗစ်ကူးစက်မှုပြန့်နှံ့ကိုဗစ် -19 သည်ဒေသတွင်းယူဆဝေးတွင်ဒါဘိုတွင်ယောဂအသစ်32ခုဘက်သစ်တွင်အနည်းဆုံး3ခု Broken Hill, Wellington, Narromine, Newcastle နှင့် Walgett တို့တွင်လည်းဖြစ်ပွားနေပါသည်ပြည်내အနောက်ဘက်ဆွန်း၌ Wellingtonia တွင်ကူးစက်မှုအသစ်12ခုတွေ့ရတယ်လို့ယူဆဝေးပြည်내ဒုဝန်ကြီးချုပ်John Bailey Raro ကပြောကြားပါတယ်။ဝယ်လကန်ရရှိထိုအမှုများသည့်ကျွန်ုပ်တို့ကိုဆက်လက်စိုးရိမ်ပူပန်စေတယ်။ဝယ်လကန်၌ပွဲတစ်ခုရှိခဲ့တာကိုကျွန်တော်တို့သိပါတယ်။ဒီလူတွေဟာဒေသတွင်းနဲ့ချေးလက်ညူဆောက်ပြီးနဲ့တဝန်းလုံးကိုခီးသွားခဲ့ပြီးအခုအိမ်ပြန်လာခဲ့တယ်ဆိုတာကိုကျွန်ုပ်တို့သိပါတယ်။ထို့ကြောင့်ဝယ်လကန်ရဲ့တွင်နေထိုင်သောမိသူမဆိုးအတွက်ယောဂလက္ခဏာမခွဲခြားပဲအစစ်ဆေးခံကြပါ။ရှေ့သို့ထွက်လာပါ။၎င်းသည်အနောက်ဖက်သို့သာမကဒေသတွင်းနှင့်ချေးလက်ဒေသညူဆောက်ရေးအတွက်ပါစိုးရိမ်စရာဖြစ်နေပါသည်မြန်မာနိုင်ငံအခြေအနေသိပ်ဆိုးရွားနေဟုစင်ကာပူနိုင်ငံခြားရေးဝန်ကြီးပြောမြန်မာနိုင်ငံအခြေအနေဟာသိပ်ကိုဆိုးရွားနေပြီးနိုင်ငံရေးအချက်အလက်သာမကကိုဗစ် -19 ကပ်ရောဂါနဲ့ပါရင်ဆိုင်နေရတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောဆိုပါသည်လက်ရှိမှာကျွန်တော်တို့သိထားသလောက်အကျန်းဖက်လုံရက်တွေကမရက်သေးပါဘူးနိုင်ငံရေးအရထိမ့်သိမ့်ထားသူတွေကိုပြန်မလွတ်သေးပါဘူးမြန်မာနိုင်ငံကသက်ဆိုင်သူတွေကြားမှာဒိုက်ရိုက်ပဲဖြစ်ဖြစ်တွေ့ဝိုက်ပြီးတော့ပဲဖြစ်ဖြစ်ဆွေးနွေးပြောဆိုတာတခုခုရှိတယ်လို့ကျွန်တော်သိမထားပါဘူးဆိုတော့နိုင်ငံရေးအရလုံးဝမတည်မငြိမ်ဖြစ်နေတယ်သိတ်ကိုဆိုးွားတဲ့စီးပွားရေးအချက်တဲစိုက်နေတယ်ဒါအပြင်အခုဆိုဒယ်လ်တာကိုဗစ်ယောဂလှိုင်းနဲ့လေကြုံနေရပါတယ်လို့ဝန်ကြီးဘယ်လခရစ်နန်က writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအချက်တဲတွေကိုကင်တွယ်ဖြည့်ရှင်းတာမှာအရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ဟာသူတို့မျှော်လင့်ထားသလောက်ထိရောက်မှုဒါမှမဟုတ်တွက်လက်မှုမရှိဘူးလို့ဝန်ကြီးဘယ်လခရစ်နန်ကပြောပြီးဒီကိစ္စဟာခက်ခဲတဲ့အခြေအနေတစ်ခုလို့ပြောဆိုပါတယ်အာဆီယံကခန့်အပ်ထားတဲ့မြမအရေးအထူးသံတမန်အီရဝန်ယူဆပ်ဟာမြန်မာနိုင်ငံကိုလာရောက်ခွင့်ရဖို့နဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားနေပြီးနိုဝင်ဘာလမှာချင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်အထူးသံတမန်ရဲ့မြမခီးစဉ်နဲ့ပတ်သက်လို့တိုးတက်မှုတစ်ခုခုသိရမယ်လို့မျှော်လင့်ထားကြောင်းဝန်ကြီးဘယ်လခရစ်နန်ကပြောဆိုပါတယ်အခုချိန်ထိတော့အထူးသံတမန်အီဝန်ယူဆပ်မြန်မာနိုင်ငံကိုလာရောက်ဖို့စစ်ကောင်စီကသဘောတူဖို့မရသေးဘူးလို့သိရှိရပါတယ်။အာဖဂန်နစ္စတန်ရဲ့နောက်တက်မဲ့အစိုးရတွင်ပါဝင်ခွင့်ရရန်အမျိုးသမီးများကကဘူးတွင်စန္ဒပြတောင်းဆို။တာလီဘန်များကိုတိုက်ရိုက်မီညွန်းခဲ့တော်လဲအာဏာရှိလာသူများအနေဖြင့်လာမဲ့အစိုးရလက်ထက်တွင်အမျိုးသမီးများကိုနေရာပေးရန်မိမထားရေးအတွက်၎င်းတို့ကတောင်းဆိုခဲ့ခြင်းဖြစ်ရာအာဖဂန်နစ္စတန်တွင်ဖြစ်လက်ဖြစ်ထမရှိသည့်လုံဆောင်မှုမျိုးဖြစ်လာနေပါတယ်။အစောပိုင်းကလည်းလူငယ်တချို့ကကူနာခရိုင်တွင်စူဝေးကအာဖဂန်အစိုးရအလံအားနိုင်ငံတွင်လွှင့်တင်ခွင့်ပြုရေးတောင်းဆိုခဲ့ကြပါတယ်။ အလားတူပင်အာဖဂန်နစ္စတန်အစ္စလာမိတ်နိုင်ငံတော်တွင်အာဖဂန်နစ္စတန်အလံကိုဆက်လက်လွှင့်ထူခွင့်ပြုရန်တောင်းဆိုမှုများရှိသလိုပူထွေးလံကိုလည်းထူခွင့်ပြုရန်လူမှုမီဒီယာတွေကနေတောင်းဆိုမှုများရှိနေပါတယ်။လက်နက်များကိုကင်ဆောင်သွားလာနေကြသည့်တာလီဘန်တပ်ဖွဲ့များအသင့်အထင်နေသွားတော်လဲမြို့တော်ကဘူးလ်တွင်အခြေအနေများပုံမှန်မတွေ့မြင်ရသေးပါဘူး။လွန်ခဲ့တဲ့နှစ်ရက်နဲ့နှိုင်းယှဉ်ပါကကဘူးမြို့တော်တွင်ဆိုင်များပြန်လည်ဖွင့်နေလာကြသလိုလမ်းပေါ်တွင်လည်းလူများပြန်လည်မြင်တွေ့လာကြပါတယ်။အများသောသေယူပို့ဆောင်ရေးလုပ်ငန်းများအသင့်အထင်ပြန်လည်စတင်နေပြီးရင်ထိန်ရရှိများလည်းမြို့တော်အတွင်းပြန်လည်အလုပ်လုပ်နေပြီဖြစ်ပါတယ်။တာလီဘန်အယောင်ဆောင်၍မြို့တော်အတွင်းခိုးဝှက်လူရဲမှုများလှုပ်ဆောင်နေသူများအားဖမ်းဆီးသည့်ဗီဒီယိုများကိုလည်းတာလီဘန်တို့ကပြသနေပါသည်။ကျောင်းများကိုယောက်ျားလေးနှင့်မိန်းကလေးများအတွက်ပါဆက်လက်ဖွင့်ထားမယ်လို့အာဖဂန်နစ္စတန်အစ္စလာမိတ်နိုင်ငံတော်အဖွဲ့ကကြေညာထားတော်လဲမြို့တော်ကဘူးတွင်တက္ကသိုလ်များကိုဖိတ်ထားဆဲဖြစ်ပါသည
်
ဝေလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1184ကျပ်ရရှိပြီး American dollar ကိုမြန်မာကျပ်ငွေ1646ကျပ်ရရှိပါတယ်။ Australian dollar ဟာ American 90% နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါれ Brisbane မြို့မှာအပူချိန် 26 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါれ Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါれ Adelaide မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါれဟိုဘမြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါ रे ကင်မရာမြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါ रे ဒါဝင်မြို့မှာအပူချိန် 34 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါ रे
ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ